Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်နိုဝင်ဘာလ2ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ7 19 25ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
။ကျမဆုမြတ်မမရှင်။ယူကရိန်းအစိုးရနဲ့အနောက်နိုင်ငံတွေကန့်ကွက်နေတဲ့ရွေးကောက်ပွဲတွေကိုယူကရိန်းအရှေ့ပိုင်းမှာခွဲထွက်ရေးသမားတွေကျင်းပနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအကြီးဆုံးအစ္စလာမစ်ပါတီထိတ်တန့်ခေါင်းဆောင်နောက်တယောက်ကိုစစ်ရာဇဝတ်ကျူးလွန်မှုနဲ့အထူးတရားရုံးကတည်တံချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးထုတ်လွှင့်ပေးမဲ့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေမှာအရင်ဆုံးနားဆင်ကြားရမှာကတော့
Along to for me ကိစ္စအကြောင်းကြားခြင်းနဲ့အမှုကိစ္စစစ်ဆေးရာတွင်လိုအပ်ချက်များရှိနေ၍စစ်ဆေးမှုပြုလုပ်နိုင်ရန်ကြိုတင်လာရောက်ပါရန်အကြောင်းကြားခြင်းရည်ညွှန်းချက်
ဒါတော့စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အလွတ်သတင်းတော်ကိုပါကြီးရဲ့အလောင်းကိုတူဖော်ဖို့အာနာပိုင်တို့ကမိသားစုကိုအကြောင်းကြားထားတဲ့အကြောင်းဇနီးဖြစ်သူမတ္တနာရဲ့ပြောကြားချက်ပါအပြည့်အစုံကိုမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်ဒီနောက်မှာတော့တရုတ်နိုင်ငံရဲ့အီဘိုလာပြန့်နှံ့မှုအပေါ်မှာဘလောက်စီစဉ်ဆောင်ရွက်ထားတယ်လဲဆိုတာနဲ့အတူတောင်ကိုရီးယားနိုင်ငံကအီလက်ထရောနစ်ဆွန့်ပစ်ပစ္စည်းတွေကိစ္စဖြေရှင်းဖို့လှုံ့ဆော်ချက်တွေကိုလည်းဒီညနေပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးလိုလားသူတွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်ဒီရွေးကောက်ပွဲတွေဟာတရားမဝင်မဲ့ရလဒ်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံတွေကကန့်ကွက်ထားပါတယ်ခွဲထွက်ရေးသဘုံတွေထိန်းချုပ်ထားတဲ့လူဟန်စ်နဲ့ဒေါနီယက်ဒေသနှစ်ခုမှာသမ္မတနဲ့လွှတ်တော်အတွက်ရွေးကောက်ပွဲတွေကိုကျင်းပနေကြတာပါအခုကျင်းပနေတဲ့ရွေးကောက်ပွဲတွေဟာယူကရိန်းနိုင်ငံရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီသလိုခွဲထွက်ရေးသမားတွေနဲ့အစိုးရကြားမှစက်တင်ဘာလ5ရက်နေ့ကရရှိထားတဲ့အပြစ်ကတ်ရက်စဲရေးသဘောတူညီချက်ကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂနဲ့အမေရိကန်တို့ကပြောပြီးတော့ရွေးကောက်ပွဲကိုတရားမဝင်ဘူးလို့ပြောကြားထားပါတယ်။ရုရှားနိုင်ငံကတော့ရွေးကောက်ပွဲရလဒ်တွေကိုအတိအမှတ်ပြုမှာဖြစ်တယ်လို့ဆိုပါတယ်။ EU ခေါင်းဆောင်တွေကတော့ရလဒ်တွေကိုရုရှားကအတိအမှတ်မပြုဖို့တိုက်တွန်းနေကြပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားနိုင်ငံထဲမှာပါဝင်ခြင်းနေချိန်မှာပဋိပက္ခတွေအဆုံးသတ်ဖို့အားထုတ်မှုတွေနောက်ထပ်ရှုပ်ထွေးသွားနိုင်တယ်လို့အနောက်နိုင်ငံတွေကတာဝန်ရှိသူတွေကပြောနေကြပါတယ်။ယူကရိန်းနိုင်ငံတွေကနေခွဲထွက်နိုင်ဖို့ယူကရိန်းအရှေ့ပိုင်းမှာအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့တိုက်ပွဲတွေကြောင့်သေဆုံးသူဟာ4000ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Islamic Party ရဲ့ဝိုင်းရင်ခေါင်းဆောင်တဦးဖြစ်သူမာကော့ဆမ်အလီကိုဆစ်ရဆွေးမှုကျူးလွန်ခဲ့တဲ့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဒါကာမြို့တော်ဆစ်ရဆွေးမှုဆိုင်ရာအထူးခုံရုံးကတည်တံချမှတ်လိုက်ပါတယ်။1982ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးအတွက်ပါကစ္စတန်နိုင်ငံနဲ့တိုက်ခိုက်ခဲ့တဲ့စစ်ပွဲတွေမှာပြစ်မှုကျူးလွန်ခဲ့တဲ့အတွက်ရုံးတော်ကပြည်တံချမှတ်ခဲ့တာဖြစ်ပါတယ်။အသက်62နှစ်အရွယ်သတင်းမီဒီယာလောကရေးထင်ရှားကြော်ကြားသူမာကီဆမ်အလီဟာဂျမက်တ်အီအစ္စလာမီပါတီကိုအဓိကငွေကြေးထောက်ပံ့သူတွေကတဦးအဖြစ်လူသိများပါတယ်။1982ခုနှစ်ကိုလာဂျာစစ်ပွဲအတွင်းမှာလူ3,000လောက်သေဆုံးခဲ့ရတဲ့အတွက်ပါကစ္စတန်စစ်တပ်နဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကတိုက်ခိုက်ခဲ့သူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆွဆွဲထားတာဖြစ်ပါတယ်။ဗိုလ်ထုနေကအသက်82နှစ်အရွယ်မိုချီရာမန်နီဇမီကိုလည်းအဲ့ဒီစစ်ပွဲမှာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆစ်ရဆွေးမှုကျူးလွန်ခဲ့မှုအတွက်ပြစ်ဒဏ်ချမှတ်ခဲ့ပါလေ
။ဘာဂင်ဒါဖာဆိုနိုင်ငံမှာတော့ဒီသမရယာရုကနေဆင်းသွားပြီးတဲ့နောက်မှာစစ်တပ်ကအာဏာယူလိုက်တဲ့အပေါ်အတိုက်ခံခေါင်းဆောင်တွေကလက်မခံနိုင်ဘူးလို့ပယ်ချခဲ့ပါရယ်။ပြည်သူတွေအုံကြွဆန္ဒပြမှုကြောင့်သမရဘလီစ်ကမ်ဘိုရီယာရုကနေဆင်းသွားတာဟာပြည်သူတွေရဲ့အောင်မြင်မှုဖြစ်ပြီးတော့တိုင်းပြည်ရဲ့အာဏာဟာပြည်သူတွေနဲ့ပဲဆိုင်တယ်လို့ပြောခဲ့ကြပါရယ်။သမရအဆောင်ထက်မှဒုတိယအကြီးဆုံးဒုတိယဗိုလ်မှူးကြီးယာကိုဘာအိုက်ဆက်စီတာကနိုင်ငံအကြီးအကဲတာဝန်ကိုယူလိုက်ပြီလို့စနေနေ့ကကြေညာခဲ့တာပါ။ဒီလိုကြေညာတာကိုသူဟာယာယီသမရဖြစ်တယ်လို့အစောပိုင်းကကြေညာခဲ့တဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Honorary Taro Rey ကလည်းထောက်ခံပါတယ်။ဘာကီနာဖာဆိုကပြည်သူတွေကိုစစ်တပ်ကအုပ်ချုပ်ဖို့ကြိုးစားတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်ခဲ့ပါတယ်။စစ်တပ်အနေနဲ့တိုင်းပြည်အာဏာကိုအယက်သားအစိုးရလက်ကိုအမြန်ဆုံးလွှဲပြောင်းပေးဖို့အတွက်ကိုလည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုထားပါတယ်ရှင်
။ဘာသာရေးရာထွတ်မြတ်ထားတဲ့ Temple Mount ဘုရားကျောင်းပြဿနာမှာဂျူးနဲ့မွတ်စလင်တွေကြားတင်းမာနေတဲ့အခြေအနေပေါ်ထိန်းသိမ်းသိမ်းနဲ့တာဝန်ယူမှုကိုပြတ်သားနိုင်ရဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကအစ္စရေးလွှတ်တော်ဖွဲ့ဝင်တွေကိုသတိပေးပြောဆိုလိုက်ပါတယ်။ ဒီပြဿနာကိုအခွင့်အောင်းယူပြီးပါလက်စတိုင်းနေဘက်ကနောက်ထပ်စူပူအောင်ကြွမှုတွေလုပ်မှာကိုအစ္စရေးပြည်သူတို့ကစိုးရိမ်မှုတွေရှိနေပါတယ်စနေနေ့ကတော့ဂျူးတက်ကြွလှုပ်ရှားသူတို့ကသူတို့ကိုဘုရားကျောင်းတော်မှာဝိပုဝင်ပေးဖို့တောင်းဆိုရင်ဘုရားကျောင်းတော်အပြင်ဘက်မှာစုဝေးခဲ့ကြပါတယ်ဘုရားကျောင်းတော်ကိုဂျူးတွေနဲ့မွတ်စလင်တွေနှစ်ဖက်စလုံးလာရောက်ခွင့်ပေးထားပေမဲ့မွတ်စလင်တွေကိုပဲဝိပုဆူတောင်းခွင့်ပြုထားတာဖြစ်ပါတယ်အယ်အက်ဆာမော့စ်ဘလီကျောင်းတော်လို့မွတ်စလင်တွေဘက်ကခေါ်တဲ့တမ်ပယ်မောင့်ဘုရားကျောင်းဟာဂျူးနဲ့မွတ်စလင်နှစ်ဖက်စလုံးရဲ့ဘာသာရေးအထွတ်အမြတ်ထားရာနေရာဖြစ်ပါတယ်ပြီးခဲ့တဲ့လကတော့အစ္စရေးရဲတပ်ဖွဲ့ဝင်တယောက်ကရှေးယိုဝါဒီဘုံကြီးတစ်ပါးကိုဒဏ်ရာရအောင်လုပ်ခဲ့တဲ့ပါလက်စတိုင်းတနတ်သမားတယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့ရတာကစပြီးတော့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေနဲ့ပါလက်စတိုင်းနေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတော့တေဆုံးပြီလို့သတင်းထုတ်ပြန်ခဲ့တဲ့ကိုအောင်ကျော်နိုင်ခေါ်သတင်းတော်ကိုပါကြီးရဲ့အလောင်းကို246မှာဖြစ်လို့မိသားစုဝင်တွေလာကြဖို့အတွက်ချက်မရောရဲစခန်းကမိသားစုကိုအကြောင်းကြားထားပါတယ်ကိုပါကြီးတေဆုံးမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့တောင်းဆိုမှုတွေပြည်ရင်းပြည်ပမှာထွက်ပေါ်နေချိန်မှာပဲအခုလိုအလောင်းပြန်ဖော်ပြီးတော့စစ်ဆေးမယ်လို့အကြောင်းကြားလာတာဖြစ်တဲ့အကြောင်းကိုပါကြီးရဲ့ဇနီးက VOA မြန်မာပိုင်းကိုပြောပါရယ်ဒီအမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးပြီးတော့တွေးရှိချက်အစီရင်ခံစာကိုသမ္မတဦးသိန်းစိန်စီအမြန်ဆုံးတင်ပြဖို့အတွက်သမ္မတရုံးကမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုညွှန်ကြားထားပါရယ်ဒါကြောင့်အမျိုးသားလူ့အခွင့်အရေးကော်မရှင်ဟာလည်းမွန်ပြည်နယ်မှာရောက်ရှိနေကြပါရယ်ကိုပါကြီးဟာအောက်တိုဘာလ4ရက်နေ့မှာတည်ဆုံးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်တလကြာချိန်မှာအလောင်းကိုဖော်ပြီးတော့စုံစမ်းစစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်။ကိုပါကြီးတည်ဆုံးမှုကိုကြည်ကျင်းအဖြစ်မြန်မာနိုင်ငံမှာတရားလက်လွတ်တပ်ဖြတ်မှုတွေရှိနေတော့မယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထူးရင်းညီလာခံမှာပြောကြားသွားပါတယ်။အမေရိကအစိုးရကလည်းဘာကြောင့်သူဖမ်းဆီးခံရပြီးတော့ဘယ်လိုတည်ဆုံးလဲဆိုတာကိုခိုင်မာပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့နဲ့ကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင
်။ယမန်နိုင်ငံမျိုးတော်ကိုထိ ंछ ုပ်ထားတဲ့ရှီယတ်မွတ်စလင်သဘုံတွေပါဝင်နိုင်ငံရေးအဖွဲ့တွေကသမရနယ်ဝန်ကြီးချုပ်ကိုအစိုးရတရက်ဖွဲ့ဖို့အတွက်လက်မှတ်ရေးထိုးသဘောတူလိုက်ကြပါတယ်။ဂျာနီမျိုးသားရေးမူဝါဒနဲ့လူ့အခွင့်အရေးအလေးထားတဲ့အလုပ်ဖြစ်တဲ့အစိုးရတရက်ဖွဲ့စည်းချဖို့သမရအဘက်ရဘူမန်ဆော့ဟာဒီနဲ့ဝန်ကြီးချုပ်ကီလ်ဒ်ဘာဟာရုကိုအဖွဲ့အားလုံးကတောင်းဆိုလိုက်ကြတာဖြစ်ပါတယ်။How this look ခေါ်တဲ့ရှီယတ်မွတ်စလင်သဘုံအဖွဲ့ကတောက်ကြနေကသမရဟာဒီအနေနဲ့ဆေးရက်တွင်အစိုးရတဲ့ဖွဲ့ဖို့မဖွဲ့နိုင်ရင်တော်လှန်ရေးနဲ့ရင်ဆိုင်မှုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။အစိုးရတဲ့တရက်ဖွဲ့စည်းပြီးရင်ယမင်မျိုးတော်ကနေသူတို့တပ်တွေကိုဆုတ်ခွာပေးမယ်လို့လည်း How this တပ်ဖွဲ့ကကြေပေးပြောဆိုခဲ့ပါတယ
်။အာကာဒလီလာရဲ့အပျော်ခီးအတွက်ပြင်ဆင်နေတဲ့သူ့ရဲ့ဒုံးပြန်ခြင်းဘာကြောင့်ပြတ်ကျသွားခဲ့တယ်လဲဆိုတာစုံစမ်းအဖြေချသွားမယ်လို့ Virgin Galactic Company တည်ထောင်သူ Sir Richard Branson ကပြောလိုက်ပါတယ်။ Spaceship 2ဒုံးပြန်ရင်တောက်ကြနေတော့ကအစမ်းပြန်တန်းနေစဉ်မှာ Mojave သဲကန္တရပေါ်ပောက်ကွဲပြတ်ကျခဲ့တာမှာလေယာဉ်မှုတစ်ယောက်တည်ဆုံးပြီးတော့နောက်တစ်ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရသွားပါတယ်။အာကာသလေးလာရဲ့အပျော်ခီးအစီအစဉ်အတွက်ဘေးကင်းလုံခြုံမှုရှိဖို့ဟာပထမဦးစားပေးဖြစ်တယ်လို့ Mr. Branson ကသတင်းတောက်တွေကိုပြောကြားပါတယ်။ဘာဖြစ်လို့ဒုံးပြန်ရင်ပြတ်ကျခဲ့တယ်လဲဆိုတာကိုအသေးချာသိအောင်လှုပ်သွားမှာဖြစ်ပြီးတော့အာကာသရဲ့အပျော်ခီးထွက်နိုင်ဖို့အိမ်မက်တွေရှင်သန်နေဖို့အတွက်လိုအပ်ချက်တွေကိုပြင်ဆင်သွားမှာဖြစ်တယ်လို့လည်း Mr. Branson ကပြောကြပါတယ်။ဒုံးပြန်ရင်အစမ်းပြန်တန်းနေစဉ်ပြတ်ကျခဲ့တာနဲ့ပတ်သက်လို့ American ပြည်ထောင်စုအစိုးရတည်ယူပို့ဆောင်ရေးတာဝန်ရှိသူတွေကလည်းစတင်စုံစမ်းမှုတွေကိုလုပ်နေပါပြီ။ဒီလိုစုံစမ်းမှုတွေလုပ်နေတဲ့ကာလအတွင်းမှာဒီ Virgin Galactic ရဲ့ဒုံးပြန်ယာဉ်တွေစမ်းသပ်ပြန်တန်းမှုကိုဆက်ပြီးတော့လုပ်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ဒီကနေ့တနင်္ဂနွေနေ့မှာ Romania နိုင်ငံမှာသမ္မတသည့်ရွေးချယ်ဖို့အတွက်ပြည်သူတွေမဲဆန္ဒပေးနေကြပါတယ်။ဝန်ကြီးချုပ် Victor Ponta ကနိုင်ငံရဲ့ခေါင်းဆောင်အဖြစ်ဖြစ်လာလိမ့်မယ်လို့သူတည်တည်ကသုံးသပ်ကြပါတယ်။နောက်လာရွေးကောက်ပွဲကျင်းပဖို့လုံလောက်တဲ့မဲရည်အတွက်မရနိုင်ပေမဲ့ပထမအထုပ်ကိုယ်စားလှယ်လောင်း14ရောက်ထဲမှာ Mr. Ponta အနိုင်ရလိမ့်မယ်လို့အများကယူဆနေကြတာပါ။အရင်ကအစိုးရရှိနေဖြစ်ခဲ့တဲ့ Mr. Ponta ကသူ့အရွေးခံရရင်အခွန်လျှော့ချပေးပြီးအငိမ့်စားလာစားခန်းစား권နေတိုးမြင့်ပေးရုံမကဥရောပသက်မဲ့ကနေကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်ထိန်းထားမယ်လို့ပြောဆိုထားပါတယ်။အရင်သမရ Terranian Vasquez ကတော့တက်တန်း10နှစ်ကြာတာဝန်ထမ်းဆောင်ပြီးယာရုကဖြုတ်ချခံခဲ့ရတာဖြစ်ပါတယ်။
ဗ ထမကဘာစစ်ပွဲမှာတိုက်ပွဲဝင်ကြမဲ့စစ်သားတွေရှေ့တန်းထွက်ကြတာနှစ်တရာပြည့်အထိမ်းအမှတ်ဖြစ်နေသူတို့ထွက်ခွာသွားကြတဲ့ဒီအော်စတြေးလျနိုင်ငံတောင်ပိုင်းအယ်ဘနီစိတ်ကန်းနေရာမှာထောင်နဲ့ချီပြီးတော့လူတွေလာရောက်ခဲ့ကြပါတယ်လွန်ခဲ့တဲ့အနှစ်တရာတုန်းကအီဂျစ်ကနေတဆင့်ဥရောပအဖက်ချမ်းမှာရှိတဲ့တူရကီဂါလီပိုလီကျွန်းဆွယ်စီကိုသွားကြတဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကရှေ့တန်းထွက်စစ်သည်တွေဟာအယ်ဘနီစိတ်ကန်းကနေပြီးတော့ရွက်လွှင့်ထွက်ခွာသွားခဲ့ကြတာဖြစ်ပါတယ်ဒီလိုထွက်ခွာသွားခဲ့ကြတဲ့အထိတ်မှအခမ်းအနားတွေကိုဒီကနေ့မှကျင်းပတာမှစစ်တပ်အစင်းမြင့်တာဝန်ရှိသူတွေအထူးအဲ့တွေအပါအဝင်ထောင်ထဲချီပြီးတော့လာရောက်ခဲ့ကြပါတယ်။ဩစတြေးလျ၊နယူးဇီလန်နဲ့ဂျပန်နိုင်ငံတို့ကစစ်သည်မော်တွေနဲ့ရင်ငုတ်သည်မော်တွေကိုလည်းအများပြည်သူကိုလာရောက်ကြည့်ရှုခွင့်ပေးထားပါတယ်ရှင
်။ထိတ်တန့်ရောက်တဲ့ရင်တွေကိုမဆွမျက်မုံနဲ့မမိုးဖြူလို့ချိညာပေးခဲ့တာပါ။ BOE ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုကတော့သတင်းဆောင်ပါးတွေထုတ်လွှင့်ပေးမယ့်အထက်ရင်ဆုံးမြန်မာသတင်းဆောင်ပါးတစ်ပုဒ်နဲ့စားကြရအောင်ပါ။မြန်မာစစ်တပ်ကပြစ်ခတ်ဖမ်းဆီးရင်တည်ဆုံသွားရကြောင်းသတင်းထုတ်ပြန်ထားတဲ့အလို့သတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်နဲ့ပတ်သက်လို့နိုဝင်ဘာလ5ရက်နေ့မှာအလောင်းကိုတူးဖို့စစ်ဆေးမှာဖြစ်လို့မိသားစုဝင်တွေအနေနဲ့လာရောက်ဖို့အတွက်ကြိုင်မရောရဲစခန်းကနေအကြောင်းကြားစာပို့လာပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်နဲ့ပတ်သက်လို့လူမှုရေးနိုင်ငံရေးအဖွဲ့အစည်းတွေကတရားမျှတစွာစုံစမ်းဖော်ထုတ်ပေးဖို့တောင်းဆိုမှုတွေလုပ်ခဲ့ပြီးတပတ်အကြာမှာပဲနိုဝင်ဘာလ5ရက်နေ့မှာအလောင်းကိုတူးဖို့စစ်ဆေးနိုင်ဖို့အတွက်မိသားစုကိုအကြောင်းကြားလာခဲ့တာပါနိုဝင်ဘာလ2ရက်နေ့မှာပဲအလုံမြို့နယ်ရဲစခန်းကတဆင့်မွန်ပြည်နယ်ကြိုက်မျိုးရဲစခန်းကအကြောင်းကြားစာပို့လာတဲ့အကြောင်းဇနီးဖြစ်သူနိုင်ငံရေးအကျဉ်းသူဟောင်းမတ်တန်နာကအခုလိုပြောပါတယ်
အခုကြောင်းကြတာကတော့ကိုဖက်နဲ့ဒီအလုံရဲစခန်းကိုပို့ခဲ့ဆိုဒီအလုံရဲစခန်းကကျွန်မကိုလာပြီးကြောင်းကြတယ်။ဒီမှာကြိုင်မရောမြို့နယ်ရဲတပ်ဖွဲ့မှုယုံမွန်ပြည်နယ်ရဲစွဲ2014နိုဝင်ဘာ2ရက်အောက်ကစို့တော်တန်တာဗာဥခင်မျိုးဒီမိုကရေစီနှင့်ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်အမှတ်1ဆရာဆောင်းလန်းစောရံပိုင်း8ရက်ကအလုံမြို့နယ်ရန်ကုန်တိုင်းဒေသကြီးအကြောင်းအရာအလောင်းတူဖော်မူကိစ္စအကြောင်းကြားခြင်းနှင့်အမှုကိစ္စစစ်ဆေးရာတွင်လိုအပ်ချက်များရှိနေ၍စစ်ဆေးမှုပြုလုပ်နိုင်ရန်ကြိုတင်လာရောက်ပါရန်အကြောင်းကြားခြင်းရည်ညွှန်းချက်ကျန်းမျိုးမျိုးမှရဲစခန်း၏ပေမှုသေးခင်နှစ်စဉ်အမှတ်17မေဆောင်2014ရည်ညွှန်းချက်ပါအမှုမှတရင်ပေးသူတရေလူတို့တနာဤခင်မုန်းဖြစ်သူဦးအောင်ကျော်နိုင်ခပါကြီးစနစ်မေဆောင်လမတနိုင်313468ဘာဦးတင်ကြီးအလောင်းအားမြေမြုပ်တကြိုထားသည့်ရွှေဝါကြောင်ကြီးရွာသို့9ရက်17လ2014ရက်နေ့တွင်တွားရောက်တူးဖော်မူဖြစ်၍တွားရောက်တူးဖော်မူ၄ရက်မတိုင်မီတရက်ကြိုတင်ကျိုင်မျိုးမျိုးမှရဲစခန်းတို့အမှုဖြင့်လိုအပ်ချက်များဖြည့်ဆွက်စစ်ဆေးမှုပြုလုပ်နိုင်ရေးအတွက်လာရောက်ပါရန်မေတ္တာရက်ခံအကြောင်းကြားပါသည်။အောက်ကတက်ဖွဲ့မှုကိုစားဆိုပြီးလက်မှတ်ထိုးထားတယ်
။တည်ဆုံးသူကိုပါကြီးဟာကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်အရဆိုရင်အော်တိုဘာလ၄ရက်နေ့ကတည်းကတည်ဆုံးသွားခဲ့တာဖြစ်ပါတယ်။အော်တိုဘာလ24ရက်နေ့မှသာမိသားစုကသိရှိရတာဖြစ်ပြီးအလောင်းကိုတော့နိုဝင်ဘာလ5ရက်နေ့မှာဖော်မယ်ဆိုတာကြောင့်တည်ဆုံးပြီးတလအကြာမှာအလောင်းကိုစုံစမ်းစစ်ဆေးမှုတွေလုပ်တော့မှာဖြစ်ပါတယ်။ဒီအတွက်မှုကင်းတစ်ခုကိုစစ်ဆေးရတဲ့ဆရာဝန်တွေရဲ့မှတ်ချက်ဟာလည်းအရေးကြီးတဲ့အကြောင်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကလည်းသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။အလောင်းပေါ်ပြီးတော့ဆရာဝန်ကဥစွာစစ်ဆေးမယ်ဆိုရင်ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတော့ဆရာဝန်ရဲ့post modern လုပ်တဲ့ဟာပိတ်ရေးကြီးတယ်ရင်ခွဲဆန်းသက်ကြီးတဲ့အခါမှာအဲရင်ခွဲဆန်းသက်ကြီးတဲ့အခါမှာတော်တော်များများဆရာဝန်တွေကလည်းဒီလိုစစ်တပ်တို့ရဲတွေနဲ့ဖြစ်ပြီးတော့ပေါ်ပေါက်လာတဲ့ရဲစခန်းမှာပဲဖြစ်ဖြစ်စစ်တပ်စခန်းမှာပဲဖြစ်ဖြစ်သေသွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ဆရာဝန်ရဲ့စစ်ဆေးချက်တွေဟာဝန်ထမ်းပေါ်မှာဘဲလိုက်ပြီးထွက်ဆိုတဲ့အခြေအနေမျိုးတွေအများကြီးတွေ့ရတယ်။အံကဲလိုက်ခဲ့တဲ့အဲသိမှုသိခင်မှု၃လေးခုမှာအဲ့ဒီလိုပဲတွေ့ခဲ့ရတာတော်တော်များတယ်အဲ့တော့ဆရာဝန်ကြီးသူ့ရဲ့ခန္ဓာကိုယ်ရဲ့အစိတ်ပိုင်းတွေကိုဓာတုပိဒါဝန်ကြီးပို့လိုက်ခါအာသူကဟောအသေးအောင်သွားတို့နှလုံးသွေးကြောကျင်းတာဘာညာအဲ့လိုဒီနဲ့တရားရုံးမှာသူတို့ရဲ့တွေးရှိချက်တွေကိုဟောတမ်းမှန်လူတွေမသိနိုင်တဲ့ထွက်ဆိုချက်တွေကိုလာထွက်ကြတာရှိရဲ့ဒါပေမဲ့ဆရာဝန်မှာကျင့်ဝတ်တစ်ခုတော့ရှိရဲ့ finding ဆိုတဲ့ခန္ဓာကိုယ်ပေါ်မှာတွေးရှိမြင်ရှိရဲ့အချက်လက်ကိုတော့သူမှန်မှန်ကန်ကန်ပြည့်ပြည့်စုံထွက်ဖို့တော့လိုတယ်တွေးရှိရဲ့မိသားစုတွေကိုယ်တိုင်ကလည်းသူတို့ရဲ့ဒီမြင်တဲ့အထောက်အထားကိုဒီသိမှုသိခင်ဖွင့်တဲ့တရားရုံးမှာထွက်ဆိုခွင့်ပေးရမှာဖြစ်တယ်
။က ိုပါကြီးပျောက်ဆုံးသွားပြီးတဲ့နောက်လူပြောက်တိုင်ကြခဲ့ပေမဲ့တေဆုံးပြီးသုံးဘက်ကျော်အချိန်ကြာမှသာသူတေဆုံးတာကိုမိသားစုကသိရှိခွင့်ရတာပါမြန်မာနိုင်ငံကနိုင်ငံရေးလူမှုရေးလူမှုအခြေပြုအဖွဲ့အစည်း50ခန့်နဲ့နိုင်ငံတကာမှာရှိတဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတွေသတင်းသမားတွေကိုကာကွယ်စောင့်ရှောက်တဲ့အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းအလွတ်သတင်းတော့ကိုပါကြီးတေဆုံးမှုနဲ့ပတ်သက်လို့နိုင်ငံသားတယောက်ရဲ့အခွင့်အရေးချိုးဖောက်မှုတွေအဖြစ်မြန်မာအစိုးရကိုတရားမျှတစွာနဲ့တေချာစွာစစ်ဆေးဖို့တောင်းဆိုကြတာတွေရှိတယ်လို့ဆန္ဒပြတောင်းဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းဒီအမှုကိုစတင်စစ်ဆေးမှုလုပ်နေပြီလို့ဆိုပါတယ်အမေရိကန်နဲ့ဗြိတိန်နိုင်ငံလိုနိုင်ငံတွေကလည်းအလွတ်သတင်းတော့ကိုပါကြီးရဲ့အမှုကိုမြန်မာအစိုးရအနေနဲ့တေချာစွာစုံစမ်းစစ်ဆေးပေးဖို့အတွက်တောင်းဆိုထားပါတယ်ရှင
်ထိုင်းချေဆိုင် VOA သတင်းတော်မှတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်မကြာခင်မှာတော့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးဦးမှာပါအခုကတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်သောရရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြန်မာအပေါ်အရေးယူထန်ခတ်မှုစီးရင်ထဲမှာအာဏာရပါတီကြီးတွေကဩဇာကြီးတဲ့ဦးအောင်တောင်းကိုထည့်သွင်းလိုက်ပါတယ်အခုလိုလောရက်ကိုကြည့်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုထိစပ်ဆက်ဆံနေတယ်လို့ပဲလိုအပ်တယ်လို့ဖိအားပေးသွားမယ်သဘောလည်းတွေ့ရပါတယ်မြန်မာနိုင်ငံရေးအပြောင်းလဲအတွေ့အခုလိုဖိအားပေးဆောင်ရွက်မှုတွေကအစိုးဘက်ကိုဦးတည်နိုင်သလားအကောင်ဘက်ကိုဦးတည်နိုင်သလားသောရရှင်တွေကရောဘယ်လိုယူဆကြပါသလဲအခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးနဲ့ first number 1-232-382-555တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လဲစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသွားဆက်သွယ်နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ပြောကြားလိုပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာရောဂါနဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေကသူတို့တိုင်းပြည်ကိုအီဘိုလာဗိုင်းရပ်စ်ပိုးကူးစက်မလာနိုင်စေဖို့ဘလူးနီးနဲ့အကောင်းဆုံးဟန်တားနိုင်မလဲဆိုတာကိုစဉ်းစားနေချိန်မှာတရုတ်အစိုးရဘက်ကလည်းသူတို့ဘက်ကတုံ့ပြန်လှုပ်ဆောင်မှုတွေကိုရှင်းလင်းချပြဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာကအကန့်အသတ်တွေရှိနေတယ်လို့ကြားသိနေရတဲ့သတင်းအချက်အလက်တွေကလည်းအမျိုးမျိုးဖြစ်နေတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက် Wellen Eight ရဲ့သတင်းလွှာကိုဦးဆောင်မိုးဝေကပြောပြပေးမှာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့ဇင်ဘတ်ထဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနက Ebola Virus ပိုးကူးစက်မှုခံထားရတဲ့လက္ခဏာမျိုးမတွေ့ရတဲ့အနောက်အာဖရိကဒေသကရောက်လာကြသူခီးသွွားတွေအနေနဲ့နိုင်ငံတွင်းမှာအကန့်အသတ်မရှိလွတ်လပ်စွာသွားလာခြင်းရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့တခြားတရုတ်အစိုးရဌာနတွေနဲ့မီဒီယာတွေကပြောဆိုနေကြတာကအဲ့လိုမဟုတ်ဘဲကွဲလွဲနေပါတယ်။ VOA ကပြုလုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းတွေမှာရောတရုတ်ကျန်းမာရေးဝန်ကြီးဌာနရဲ့ပြောဆိုချက်အရတော့ Ebola ရောဂါစိုးစိုးရွားရွားကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိက၃နိုင်ငံကိုတွားရောက်ခဲ့သူတွေဟာကိုယ့်စီစဉ်တဲ့ကိုယ်သတင်း၃ပတ်ကြာပတ်ဝန်းကျင်နဲ့တီးတံခွဲပြီးတော့နေထိုင်ရမယ်လို့ဆိုပါတယ်။ဒါပေမဲ့အခုကတော့ပတ်ဝန်းကျင်နဲ့ခွဲပြီးတော့တီးတံနေထိုင်ရမယ်ဆိုတဲ့အချက်ဟာမရေမရာဖြစ်နေပြီးကျန်းမာရေးအရာရှိတွေကလည်းဘာစကားမှမေးလို့မရတော့တဲ့အခြေအနေမျိုးဖြစ်နေပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတရုတ်မီဒီယာတွေရဲ့သတင်းပေးမှုတွေကလည်းတိတိကျကျရေရရမရှိလပ်ပါဘူး။အနောက်အာဖရိကကနေပြန်လာတဲ့တရုတ်ကျန်းမာရေးလုပ်သားတွေကိုအများပြည်သူနဲ့တီးတန့်ခွဲပြီးတော့နေထိုင်စေသလားဆိုတာမသိရသေးသလိုနိုင်ငံအနှံ့မှာအာဏာပိုင်တွေဘက်ကကူးစက်မှုအန္တရာယ်ရှိနိုင်တဲ့သူတွေအပေါ်စောင့်ကြည့်အကဲခတ်တဲ့အစီအစဉ်ဆိုတာကလည်းဘာမှန်းမသိရဘဲဖြစ်နေပါတယ်။အာဖရိကကလာရောက်တဲ့ခရီးသည်တွေရဲ့အဓိကတကပေါက်ဖြစ်တဲ့တရုတ်နိုင်ငံတောင်ပိုင်းဂွန်ဒုံပြည်နယ်ရဲ့မြို့တော်ဂွန်ဂျိုးမြို့ရဲ့မြို့တော်ဝင်ကတော့အနောက်အာဖရိက၃နိုင်ငံကရောက်လာသူတိုင်းကိုမိုဘိုင်းဖုန်းတစ်လုံးစီပေးထားရမယ်လို့ဆိုပါတယ်။ဒီလူတွေအနေနဲ့21ရက်တိတိဖုန်းကိုအမြဲတမ်းဖွင့်ထားရမယ်လို့ပြောဆိုတဲ့အကြောင်းတောင်ပိုင်းမြို့တော်နေ့စဉ်သတင်းစာမှာဖော်ပြထားပါတယ်။တောက်ကြနေဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအနောက်အာဖရိကကနေလာမဲ့ကျန်းမာရေးကောင်းမွန်တဲ့သူတိုင်းကိုတရုတ်နိုင်ငံကကြိုးစားပါတယ်လို့ တရုတ်နိုင်ငံသား၏ဝန်ကြီးဌာန၏အာဖရိကရေးရာဌာနအကြီးအကဲလင်းဆောင်တျန်ကပြောဆိုပါတယ်
။對於這個三個國家，我們目前為止，我們沒有採取明確的限制。
တူတီထားတဲ့တော့အီဘိုလာရောဂါဖြစ်ပွားနေတဲ့အာဖရိကသုံးနိုင်ငံကပြည်သူတွေကိုဗီဇာပိတ်ထားတာမျိုးမရှိပါဘူးလို့လင်းကမန်ဒရင်းဘာသာနဲ့ပြောဆိုသွားတာပါ။အခုသတင်းမှစောစောတုန်းကတော့တရုတ်အစိုးရကအနောက်အာဖရိကကရောက်လာသူတွေကိုပတ်ဝန်းကျင်နဲ့တီးတန့်ခွဲပြီးတော့နေထိုင်ဖို့တိုက်တွန်းတယ်လို့နိုင်ငံပိုင်ရှင်းဟွာသတင်းဌာနကပြောပါရယ်မိမိဆန္ဒအလျောက်လုတ်ခိုင်းတဲ့သဘောပါဒါပေမဲ့မစ္စတာလင်ကတော့နိုင်ငံအတွင်းကိုဝင်ရောက်လာသူတိုင်းဟာကျန်းမာရေးအစစ်အစစ်ခံဖို့နဲ့အာဏာပိုင်တွေအနေနဲ့စောင့်ကြည့်နိုင်ဖို့ရှောက်ထားရမယ်လို့ဆိုပါရယ
်在空中我们也跟国际航空公司保持这种合作要求一旦发现有
နိုင်ငံကလေကြောင်းလိုင်းတွေအနေနဲ့တရုတ်နိုင်ငံကိုလာတဲ့လေယာဉ်ပေါ်မှာယောဂလက္ခဏာရှိသူဒါမှမဟုတ်ယောဂကုသခံထားရသူလို့တန်တရားရှိသူပါလာရင်သတင်းပို့ဖို့တရုတ်အစိုးရအနေနဲ့သဘောတူထားတယ်လို့ပြောသွားတာဖြစ်ပါတယ်။လူတယောက်က VOA ကိုပြောပြတာကတော့ဂီနီနိုင်ငံကနေမကြခင်ကရောက်လာတဲ့ကျောင်းသားနှစ်ယောက်ဟာပတ်ဝန်းကျင်နဲ့အဆက်အသွယ်ဖြတ်ပြီးဟိုတယ်တစ်ခုမှာထားထားရကနေစိတ်မသက်မသာဖြစ်ပြီးတော့ဂွမ်ဂျိုးကိုထွက်ပြေးသွားတယ်လို့ဆိုပါတယ်။အာနာပိုင်တွေကသူတို့ကိုခြေရာခံမိပြီးတဲ့နောက်တက်မှတ်ထားတဲ့ကာလရောက်တဲ့အထိထိမ့်သိမ်းထားခဲ့တယ်လို့ဆိုပါရယ်အခုချိန်ထိတော့တရုတ်နိုင်ငံမှာအီဘိုလာရောဂါမတွေ့ရသေးပါဘူးစိုးရိမ်မှုတွေကတော့ရှိနေပါတယ်ဒါပေမဲ့အောက်တိုဘာလဆန်းပိုင်းမှာဂွမ်ဒေါင်ပြည်နယ်ကျန်းမာရေးအရာရှိတွေကတန်တရားရှိသူ43ယောက်တွေ့ထားတယ်လို့ပြောဆိုခဲ့ပါတယ်အသေးစိတ်တော့မပြောပါဘူးနောက်ပိုင်းမှာသူတို့ကိုစစ်ဆေးကြည့်ပြီးအားလုံးမှာရောဂါမရှိဘူးလို့ကြေညာပါတယ်ရောဂါကူးစက်မှုခံရတယ်ဆိုပြီးတော့တန်တရားရှိသူအရေအတွက်ဟာ50အထိရှိနေခဲ့ပြီလို့ China Daily သတင်းစာကကြာသပတေးနေ့မှာဖော်ပြခဲ့ပါတယ်အသေးစိတ်တော့ဘာမှပြောမထားပါဘူးခင်ဗျာ
။ဥဆံမိုးဝေပြောပြပေးခဲ့တာပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့တောင်ကိုရီးယားနိုင်ငံမှာအကြီးအကျယ်ကျုံ့တွေ့လာရတဲ့ဆွန့်ပစ်ပစ္စည်းပြဿနာအရေးချင်းချောက်မှုတွေကိုပြောပြပေးမှာပါ။တောင်ကိုရီးယားနိုင်ငံမှာ e-waste လို့ခေါ်တဲ့ electronic ဆွန့်ပစ်ပစ္စည်းတွေတောင်ပုံရပုံဖြစ်လာနေတဲ့ကိစ္စကိုဖြေရှင်းဖို့ကြိုးစားနေကြရပါတယ်။ကွန်ပျူတာအဟောင်းနေ smartphone နေနဲ့ electronic ပစ္စည်းတွေတန်တဲ့ချီစုပုံလာပြီးဓာတုအစိတ်အတောက်ရိုးစိတ်မှုတွေမဖြစ်ရလေအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ဒေတာဆိုင်ရာအစိုးရတွေကတော့ electronic ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်ပြင်ဆင်အသုံးပြုနိုင်မဲ့အထူးအစီအစဉ်တွေကိုစတင်လှုပ်ဆောင်နေကြရပါတယ်။ Seoul မြို့တော်ကနေ VOA သတင်းတောင် Jason Strother သတင်းပေးပို့ထားတာကိုကိုသားညုံကပြောပြပေးပါမယ်။
ပြလို့ခင်မီရောလို့မလို့ဂျင်တော့လို့ဆိုပြီးတော့လူတွေဆွန့်ပစ်လိုက်ကြတဲ့ electronic ပစ္စည်းတွေဒီညာကိုရောက်လာတာပါစိုးမျိုးတော်မှာ electronic ဆွန့်ပစ်ပစ္စည်းနှစ်ဆင့်10တန်လောက်ရှိပါတယ်အဲ့ဒီထဲက9ရာခိုင်နှုန်းပစ္စည်းတွေကိုပြန်လည်ပြုပြင်သုံးတဲ့အဆာစံတက်ကိုရောက်လာပါဒီမှာတော့ပစ္စည်းတွေကိုတစားစီဖြတ်ပြီးတော့တန်ဖိုးရှိတဲ့ရွှေကြီးနဲ့တခြားရှားပါးတန်တဲ့ပစ္စည်းတွေထုတ်ယူပါတယ်အစိုးရရဲ့အစိုးရဒီလုပ်ငန်းကနေပြီးဒေါ်လာတန်ပေါင်း3800ကျိုးမြတ်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအကျိုးမြတ်တစ်ခုတည်းအတွက်ခုလိုလောက်တာမဟုတ်ဘဲနဲ့တဘောပအဝင်ရှင်ကိုထင်းထင်းကာကွယ်နိုင်ဖို့အတွက်ဖြစ်တယ်လို့ SR Center ရဲ့အကြီးအကဲဂျီယုံကွန်းကပြောပါတယ
်။ဦးဒီကစားလို့있는 지구에 있는 자원이라고 하는
한계가 있는 상태로 다정디이미지를ထင်းထင်းပြီးရေရှည်တည်တဲ့ကဘာကြီးဖြစ်စီဖို့ကျွန်တော်ကုမ္ပဏီကလှုပ်ဆောင်နေတာပါ
။ဒီနေရာကိုရောက်လာတဲ့ဆွန့်ပစ်ပစ္စည်းတွေရဲ့90ရာခိုင်နှုန်းလောက်ကိုပြန်လည်ပြင်ဆင်အသုံးပြုတယ်လို့ဂျီကပြောပါတယ်။နည်းပညာဆင်းမြင်တဲ့တောင်ကိုရီးယားနိုင်ငံမှာ electronic ဆွန့်ပစ်ပစ္စည်းတွေတောင်ပုံရာပုံဖြစ်နေတာတခုတည်းကစိုးရိမ်စရာမဟုတ်ပါဘူး။ကမ္ဘာမှာဒီလိုမျိုးဆွန့်ပစ်ပစ္စည်းတွေတန်တဲ့ချီဖွံ့ဖြိုးဆဲနိုင်ငံတွေကိုရောက်လာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီနေရာတွေမှာခဲတန်းနဲ့မာကျူရီလိုမျိုးအစိတ်တောက်ဖြစ်စီတဲ့ဓာတ်တွေကနေကျန်းမာရေးဆိုင်ရာစူးစောဝါအငြိတွေချင်းချောက်နေပါတယ်။ဒါဟာ electronic ဆွန့်ပစ်ပစ္စည်းတင်ပို့မှုတွေကိုတားမြစ်ထားတဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာပဲဖြစ်ပါတယ်။2009ခုနှစ်ကလေးကစလို့ဆိုးမျိုးတော်ဆိုးရွားက SR Center နဲ့ပေါင်းပြီးတော့အစိုးရနဲ့ပုဂ္ဂလိကဌာနတွေက electronic ဆွန့်ပစ်ပစ္စည်းတွေကိုစုဆောင်းပါတယ်။ဒီပစ္စည်းတွေကိုပြန်လည်ပြင်ဆင်အသုံးပြုတာဟာလူသားတွေရဲ့လုံခြုံရေးကိုအလေးထားဆောင်ရွက်တာဖြစ်တယ်လို့ Seoul မြို့ဒေသခံ Lee Tae-hoon ကပြောပါတယ
်။ယောဂီရဲ့ဆိုကူချိုဒီယာကြာနေတ
ဲ့ပစ္စည်းတွေကိုပြန်ပြင်မသုံးဘူးဆိုရင်ဒီပစ္စည်းတွေဟာတရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေမှာသွားပြီးတောင်းတင်းနေမှာပါ။ပုဂ္ဂလိကအကူရေးကိုယ်တော်အချက်လက်တွေလည်းခိုးယူခံရနိုင်ပါတယ
်။ SR Center လိုနေရာတွေကနေဆွန့်ပစ်ပစ္စည်းတွေယောင်းနေအောင်လှုပ်ဆောင်နေပေမဲ့ဒါဟာမလုံလောက်သေးဘူးလို့သဘောပေါဝင်ခြင်းစောင့်ကြည့်သူတွေကပြောပါတယ်။လက်စပစ္စည်းအသေးမွှားလေးတွေကိုတောင်ကိုရီးယားမှာပို့ပို့ပြီးတော့ဝယ်ယူလာနေကြတာပါအဆုံးမှာတော့ဒီလိုပစ္စည်းတွေရဲ့27ရာခိုင်နှုန်းကိုပြန်လည်ပြုပြင်သုံးစွဲနိုင်ဖို့တချို့ကတွက်ဆနေကြပါတယ်တောင်ကိုရီးယားတူးချင်းစီဟာတစ်နှစ်ခွဲမှတခါလက်ခံဖုံးသစ်လဲကြတယ်လို့ Green Consumers Network အဖွဲ့ကလီကျွန်းဟုံးကပြောပါတယ်
ပ 휴대폰을 빨리 바꾸는 이유는
유리가 폭락하거나 레자를 폰드 외지한 고문이 가래 쇼진의 형비자들이 낙성법 비시고 무덤레야 우수라묘레 들어와 휴진자우
루루의 무진위장 폰홍리 땅봉야봉 피니야래 수라구 진용공가 렉카마레 뚜니네가로 들으며 숲집의 시리 네바앙 주자 니타이니래 루뼈와래
한 10년 가까이 쓰고 있는
저 디폴로네 웹카니라 세네 시바비 와파원진고 퇴된부도에 저 탄내나 롱이라고
그래서 순비의 비시리 보부로 냐라라네냐 다리고 변래 뿅변 똥쇠라리고 차 동구리아 나라 묘지리마래 사된 로상 뜬네 루지가 뵈와래냐
မြန်မာပိုင်းရဲ့ရုံမြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်
ုပြီးတော့စားရိုက်တက်တာအမှတ်855ရန်ကုန်စားရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစားရည်သားနိုင်ကြပါတယ်ရှင်။ဗီဒီယိုသောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဗီဒီယိုရဲ့တင်းငနေနေညနေခင်းအစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်။ VOA ကနေနောက်2နာရီအကြာည9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအစီအစဉ်မှာဆိုရင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံမြန်မာပြည်ကပေးစာတက်ကြီးစကားအစီအစဉ်နဲ့အတူဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်လို့စောင့်မျှော်နားဆင်ကြရအောင်ပါရှင်။အခုကတော့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံရှေ့ပိုင်းကခွဲထွက်ရေးလိုလားသူတွေရွေးကောက်ပွဲတွေကိုဒီနေ့ကျင်းပနေပါတယ်။ဒီရွေးကောက်ပွဲတွေဟာတရားမဝင်ပဲရလဒ်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံတွေကကန့်ကွက်ထားပါတယ်။ခွဲထွက်ရေးသဘုံတွေထိန်းချုပ်ထားတဲ့ဒီလူဟန်စ်နဲ့ဒေါနီယက်စ်ဒေသနှစ်ခုမှာသမရနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနေပါပါ။ဒီရွေးကောက်ပွဲတွေဟာဒီယူကရိန်းအစိုးရရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီသလိုခွဲထွက်ရေးသမားတွေနဲ့အစိုးရကြားမှာစက်တင်ဘာ5ရက်ကရရှိထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂနဲ့အမေရိကန်တို့ကပြောပြီးတော့ရွေးကောက်ပွဲတွေတရားမဝင်ဘူးလို့ပြောကြားထားပါတယ်။ရုရှားကတော့ရွေးကောက်ပွဲရလဒ်တွေကိုအတိအမှတ်ပြုမှဖြစ်တယ်လို့ဆိုပါတယ်။တခါဒီဘင်္ဂလားဒေ့ရှ်နိုင်ငံကအကြီးဆုံးအစ္စလာမစ်ပါတီထိတ်တန်းခေါင်းဆောင်နောက်တစ်ယောက်ကိုဆေးရဆွေးကျူးလွန်မှုနဲ့အထူးတရားရုံးကတည်တံချမှတ်လိုက်ပါတယ်။မီယာကာဆမ်အလီဟာ1982ခုနှစ်တုန်းကပါကစ္စတန်နဲ့လွတ်လပ်ရေးစစ်ပွဲအတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေအများအပြားမှာအပြစ်ရှိကြောင်းဒါကာမျိုးတော်ကဆေးရဆွေးခုံရုံးကနေပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပါကင်နာဖာဆိုနိုင်ငံမှာတော့ဒီတမရရာထူးကနေဆင်းသွားပြီးတဲ့နောက်စစ်တပ်ကအာဏာယူလိုက်တဲ့အပေါ်အတိုက်ခံခေါင်းဆောင်တွေကလက်မခံနိုင်ဘူးလို့ပယ်ချခဲ့ပါတယ်။ပြည်သူတွေအုံကြွဆန္ဒပြမှုတွေကြောင့်တမရဘလီစ်ကမ်ဘိုရီရာထူးကနေဆင်းသွားတာဟာပြည်သူတွေရဲ့အောင်မြင်မှုဖြစ်ပြီးတော့တိုင်းပြည်ရဲ့အာဏာဟာလည်းပြည်သူတွေနဲ့ပဲဆိုင်တယ်လို့အတိုက်ခံခေါင်းဆောင်တွေကပြောကြပါတယ်။တခါမြန်မာစစ်တပ်ကဖမ်းဆီးပြီးတော့တေဆုံသွားပြီလို့သတင်းထုတ်ပြန်ခဲ့တဲ့ဒီကိုအောင်ကျော်နိုင်ခေါ်သတင်းတော်ကိုပါကြီးရဲ့အလောင်းကို24စစ်စေးမှဖြစ်လို့မိသားစုဝင်တွေလာကြည့်ကြဖို့အတွက်ကြိုင်မျိုးရဲစခန်းကမိသားစုကိုအကြောင်းကြားထားပါတယ်။ကိုပါကြီးတေဆုံမှုနဲ့ပတ်သက်လို့အဖြစ်အမှန်ကိုစုံစမ်းဖော်ထုတ်ဖို့တောင်းဆိုမှုတွေဖြည်ရင်းပြပမှထွက်ပေါ်နေချိန်မှာပဲအခုလိုမျိုးအလောင်းပြန်ဖော်ပြီးတော့စစ်စေးမယ်လို့အကြောင်းကြားလာတာဖြစ်တဲ့အကြောင်းကိုပါကြီးရဲ့ဇနီးက VOA မြန်မာပိုင်းကိုပြောပါတယ်။အမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဟာလည်းဒီအမှုကိစ္စကိုစုံစမ်းဖို့အတွက်မွန်ပြည်နယ်မှာရောက်ရှိနေပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Brian Markulley ဖြစ်ပါတယ်ရှင် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိအစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်ကျွန်မကသင်္ကီးထိုက်ပါ
This program has come to you from the Voice of America, Washington.